မ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့2016ခုနှစ်ကနေ2020ပြည့်နှစ်အတွင်းလက်နက်ရောင်းချမှုဟာအရင်5နှစ်တာကာလနဲ့နှိုင်းယှဉ်ရင်9.8%ရာခိုင်နှုန်းကျဆင်းခဲ့ကြောင်း Stockholm International Peace Research Institute ရဲ့အချက်အလက်တွေမှာဖော်ပြပါတယ်ဈေးကွက်ဝေစုအသုံးနှုန်းအရဆိုရင်တော့တရုတ်ရဲ့လက်နက်တင်ပို့မှုဟာ 9.6 ရာခိုင်နှုန်းကနေ 9.2 ရာခိုင်နှုန်းကျဆင်းသွားကြောင်းစီးရင်တွေမှာဖော်ပြပါတယ်။ပုံမှန်အဖြစ်တရုတ်ဘက်ကလက်နက်တင်ပို့မှုဟာတစ်နှစ်ကိုဒေါ်လာတန်း3,000ကနေဒေါ်လာတန်း4,000လောက်ထိရှိတယ်လို့အမေရိကန်ခြေစိုက်ပညာရှင်တဦးဖြစ်တဲ့ Richard Vizinger ကပြောပါတယ်။တခြားလက်နက်တင်ပို့ရောင်းချသူတွေထံကလက်နက်တွေထက်တရုတ်လက်နက်တွေကရောင်းစေးသက်သာပြီးမဲ့လေနောက်ပိုင်းဝင်ဆောင်ကမှကုန်ကျစရိတ်များနိုင်တယ်လို့ပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင်ကော်လင်းကိုကပြောပါတယ်တရုတ်နဲ့နိုင်ငံရေးမပြေလည်မှုကြောင့်တချို့ပြည်ပဝယ်ယူသူတွေကအဝယ်ရက်သွားကြတယ်အထူးသဖြင့်တော့တရုတ်မဟုတ်တဲ့တခြားရဲ့စနစ်တွေနဲ့ပေါင်းဆက်ဖို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူတင်သွင်းတာမလုပ်တော့တာလို့ကော့ကပြောပါတယ်တရုတ်ရဲ့စစ်လက်နက်အများစုကတိုက်ခိုက်ရေးမဆန်းသက်ရသေးတာကြောင့်ကောင်းကောင်းအလုပ်ဖြစ်ပါမလားဆိုတာကိုလေဝယ်သူတချို့ကသိလို့ကြတယ်လို့သူကထပ်လောင်းပြောပါတယ
် Ultimately the issue here does come with the made in China label
that တော်တော်ချေကန်ကတော့တရုတ်နိုင်ငံမှာထုတ်လုပ်သည်ဆိုတဲ့ဒီဇိုင်းနဲ့အတူတွဲဖြစ်လာတာပါတိုက်တော်မကောင်းပါဘူးတကယ်ဆိုရင်နေတဲ့ချက်ကဒါပါပဲဒါကြောင့်လဲတရုတ်ထုတ်ဆိုတဲ့အပေါ်မကောင်းမြင်မှုကနေစစ်လက်နက်ပစ္စည်းတွေအထိတည်ရောက်မှုတွေရှိလာတာပါ
2019-2020 ပြည်နှစ်အတွင်းတရုတ်နိုင်ငံဟာကမ္ဘာမှာစရုပ်ထမြောက်လက်နက်တင်ပို့မှုအများဆုံးနိုင်ငံဖြစ်ခဲ့ကြောင်း Stockholm International Peace Research Institute ကဖော်ပြပါတယ်။2016ခုနှစ်ကနေ2020ပြည်နှစ်အတွင်းတရုတ်ရဲ့လက်နက်တင်ပို့မှု60ရာခိုင်နှုန်းလောက်က Algeria, Bangladesh နဲ့ Pakistan ကိုရောက်ရှိတာဖြစ်တယ်လို့ Stockholm Institute ကဖော်ပြပါတယ်။လက်နက်ကင်ပရိပခများဆိုင်ရာသတင်းအချက်အလက်တွေနဲ့ပတ်သက်ရင် Stockholm Institute ကိုအများအပြားကကိုးကားကြပါတယ်။ဒီကာလအပိုင်းခြားတွေအတွင်းတရုတ်ရဲ့လက်နက်တင်ပို့မှုရဲ့38ရာခိုင်နှုန်းကမဟာမိတ်ဖြစ်တဲ့ပါကစ္စတန်နိုင်ငံကိုတင်ပို့တာဖြစ်တယ်လို့လည်းဖော်ပြပါတယ်။ဆက်မှုလုံကအခြေခံခိုင်မာတာကြောင့်တရုတ်မှာပြည်စုံကောင်းမွန်တဲ့မောင်းတူမဲ့ drone ယာဉ်နည်းပညာရှိပြီးအထူးသဖြင့်တော့အရက်ဖက်သုံးဖြစ်ပြီးတခြားလက်နက်တိစောက်မှုဆိုင်ရာနည်းပညာတွေကိုလည်းရုရှားထံကသင်ယူထားတယ်လို့သုံးသပ်သူတွေကယူဆကြပါတယ်။လက်ရှိမှာတော့တရုတ်အနေနဲ့သင်္ဘောတိစောက်မှုမှာအခွင့်အလမ်းတွေရှိတယ်လို့လည်းပင်လယ်ရေကြောင်းလုံခြုံမှုဆိုင်ရာသုတေသနပညာရှင် Colin Cook ကပြောပါတယ်။ပုံမှန်အဖြစ်တော့ဆင်းရဲတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံရေးအရာစန့်ကျင်ဘက်ဖြစ်သူတွေကတရုတ်ထံကနေဝယ်ယူနေကြပြီးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းမှာပေါက်တယ်တွေပုံမှန်ရနေတယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။ဝယ်သူအများစုကတော့အာဖရိကအရှေ့အလယ်ပိုင်းတောင်အာရှနဲ့လက်တင်အမေရိကတို့ကဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဌာနရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ဟာဝိုင်ကီကဒန်နီယယ်ကေအင်နိုယုအာရှပစိဖိတ်စင်တာကပါမောက်ခအလက်ဇန္ဒားဘူဘင်းကအခုလို့ပြောပါတယ
် China is seeking clients everywhere in the world and it has made some big progress
ကမ္ဘာတစ်လောကဝယ်လက်တွေရရှိရေးအတွက်တရုတ်ကစ조사နေပြီးသူ့ရဲ့လက်နက်တွေအတွက်နည်းပညာပိုင်းမှာလည်းတိတိသာသာတိုးတက်မှုတချို့ရှိနေပါတယ်အနည်းငယ်အဆင့်မြင့်နိုင်စွာလည်းရှိပြီးတစ်ချိန်တည်းမှာပဲဈေးနှုန်းတက်တက်သာသာနဲ့လည်းကမ်းလှမ်းနိုင်ပါတယ်ဒါကြောင့်တရုတ်လက်နက်တွေကနိုင်ငံအများအပြားကိုဆွဲဆောင်နိုင်ပါတယ်
တရုတ်ထံကလက်နက်ဝယ်ချတဲ့နိုင်ငံတွေကမကြေမနပြောချတာမျိုးသိပ်မရှိလာပါဘူးအများအပြားကတော့စစ်ဖြစ်နေတာမဟုတ်တဲ့အတွက်လက်နက်တွေဝယ်ပြီးထုတ်သုံးရတာမျိုးလည်းမရှိဘူးလို့ကြွန့်ကျင်သူတွေကပြောပါတယ်ဒါပေမဲ့လည်းအယောင်ဝယ်ဖြစ်ပြီးနောက်ပိုင်းစိတ်တိုင်းမချတဲ့လက္ခဏာမျိုးကတော့အခါအားလျော်စွာတွေ့မြင်ရပါတယ်ဒေါ်ဝင်ဂျော်ဒန်လေတက်ကတရုတ်ထုတ် CH-4V Terrorsaw drone ယာဉ်6စင်းပြန်ရောက်မယ်ဆိုတဲ့သတင်းကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကလေကြောင်းဆိုင်ရာသတင်း website တွေကဖော်ပြခဲ့ကြပါတယ်။ဂျော်ဒန်တို့အနေနဲ့ drone ယာဉ်တွေရဲ့လုဆောင်ချက်ကိုစိတ်တိုင်းမကျတဲ့သဘောမျိုးထုတ်ပြန်ချက်တွေလည်းမယောင်းခင်မှာထုတ်ခဲ့တယ်ဆိုပြီး Over Defense website ကဖော်ပြပါတယ်။ထိုင်းနိုင်ငံကတော့ဒီနှစ်အတွင်းမှာပဲ American Dollar 17.00000တန်ကျတဲ့တရုတ်ထုတ်တင်ကား3စင်းကိုထိုင်းရေတပ်ကလက်ခံခဲ့ပေမဲ့ အတိုက်ခံလွတ်တော်အမတ်တွေကတော့ကိုဗစ် -19 ကာကွယ်ဆေးတွေထက်ဦးစားပေးပြီးယူခဲ့ရတဲ့အကြောင်းရင်းကိုမေးခွန်းထုတ်ခဲ့ကြပါတယ်။ Shariman Lockman ဟာမလေးရှားနိုင်ငံကမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့နိုင်ငံခြားရေးမူဝါဒနဲ့လုံခြုံရေးဆိုင်ရာအကြီးတန်းသုံးသပ်သူဖြစ်ပါတယ်။မလေးရှားနိုင်ငံက2016ခုနှစ်နောက်ပိုင်းLittoral Mission တင်မော်လေးစင်မှယူခဲ့ပြီးတရုတ်နိုင်ငံတွင်ထုတ်လုပ်တာကြောင့်အကုန်အကျသက်သာခဲ့တယ်လို့သုံးသက်သူ Lockman ကပြောပါတယ
်။ I think you have to spread the risk a bit not
ပိုင်းနဲ့ဆိုင်ရာအငင်းပွားနေတဲ့နိုင်ငံတစ်ခုထံကနေဝယ်ယူရတာရဲ့လုံခြုံရေးဆိုင်ရာအကျိုးဆက်တွေကိုအမှန်တကယ်ထည့်သွင်းစဉ်းစားရမှာဖြစ်ပါတယ်။မိခိုးနေရတဲ့အနေအထားမရောက်စေဘဲဖြစ်လာနိုင်ခြေရှိတဲ့အန္တရာယ်တွေကိုနည်းနည်းပိုပြီးထည့်သွင်းစဉ်းစားရမယ်လို့ထင်ပါတယ်။
မလေးရှားနိုင်ငံဟာတရုတ်နဲ့တောင်တရုတ်ပင်လယ်ပြင်အတွင်းပိုက်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးတရုတ်ဘက်ကအငင်းပွားရေပြင်အတွင်းကိုမကြာခဏဆိုသလိုသင်္ဘောတွေဆစ်လွှတ်နေတာပါ။